မဒီမိုကရေစီအသွင်ပြောင်းမှုကျိုးပန်းနေတာသုံးချက်ရှိသွားပါပြီ။ပထမအကြိမ်1988မှာပြည်သူတော်လှန်ရေးစင်ရဲပြီးအသွင်ကူးပြောင်းမှုကျိုးစားတာမအောင်မြင်တဲ့အတွေ့စစ်အာဏာရှင်အစိုးရတက်လာပါတယ်။ဒုတိယအကြိမ်1990ရွေးကောက်ပွဲမှာပြည်သူပါတီ NLD အနိုင်ရပြီးမဲ့စစ်အစိုးရကအသိအမှတ်မပြုတဲ့အတွက်နောက်ထပ်အနှစ်20ကျော်စစ်အာဏာရှင်စနစ်ဆက်ဆိုးရှိခဲ့ပါတယ်။စီအစိုးရစိတ်ကြိုက်ရေးဆွဲထားတဲ့အခြေခံဥပဒေအရ2017မှာအရသာတပိုင်းအစိုးရဖွဲ့စည်းပြီးပြုပြင်ရေးလုပ်ဖို့ကြိုးပမ်းနေတာကိုတတိယအကြိမ်အသွင်ကူးပြောင်းရေးလို့ခေါ်နိုင်ပါတယ်။အစိုးရကဦးဆောင်ပြီးဒီမိုကရေစီအသွင်ကူးပြောင်းမယ့်အစီအစဉ်ဖြစ်ပါတယ်။အနှစ်20ကျော်အာဏာရှင်စနစ်ကျင့်သုံးခဲ့တဲ့စီအစိုးရကအရသာတပိုင်းအစိုးရဖွဲ့ပြီးဒီမိုကရေစီစကားပြောနေတာဟာစုဆောင်ထားတဲ့ကိုကြိုးစည်းပွားကိုကာကွယ်ဖို့ရွေတယ်လို့သုံးသပ်သူတွေလည်းရှိပါတယ်။ဒါပေမဲ့2010ရွေးကောက်ပွဲမှာအနိုင်ရတဲ့စစ်အုပ်စုရဲ့ပါတီဟာတဦးတည်းဦးဆောင်ပြီးအသွင်ကူးပြောင်းဖို့အခက်အခဲရှိနေပုံရပါတယ
်။အနှစ်20ကျော်အဖိနှိတ်ခံရတဲ့ NLD အဖွဲ့ချုပ်မပါဘဲတပါတီလက်ဝကြီးအုပ်စနစ်ကျင့်သုံးမယ်ဆိုရင်အပြည်ပြည်ဆိုင်ရာထောက်ခံမှုနဲ့လေးစားမှုကိုမရနိုင်ကြောင်းပြုပြင်ရေးလှူလာတဲ့ဗိုလ်ချုပ်ဟောင်းတွေကသဘောပေါက်ပုံရပါတယ်။2010ပြည့်နှစ်ရွေးကောက်ပွဲကိုမတရားတဲ့လုပ်ပွဲကြီးလို့စွပ်စွဲထားတာတွေရှိပေမဲ့ဒီရွေးကောက်ပွဲကြောင့်ပဲစစ်အာဏာရှင်စနစ်ဤကုန်းချုပ်သွားပါတယ်ဒါကြောင့်မလို့ဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီလွှတ်တော်နိုင်ငံရေးမှာပါဝင်လာနိုင်အောင်သမရကလန့်ခင်းပေးနိုင်တာဖြစ်ပါတယ်တနည်းဆိုရရင်တော့အစိုးရနဲ့အတိုက်ခံလက်တွဲပြီးဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းမယ်အစီအစဉ်ဖြစ်ပါတယ
်အစိုးရအဖွဲ့ထဲမှာပြုပြင်ရေးလှုပ်ချင်သူနဲ့မလှုပ်ချင်သူတွေသူမသာကိုမသာဖြစ်နေချိန်မှာပြုပြင်ရေးသမားတွေကအတိုက်ခံဒီမိုကရေစီအုပ်စုနဲ့လက်တွဲပြီးအသွင်ကူးပြောင်းတာကိုကဘာမှတွေ့နိုင်ပါတယ်ဒါကြောင့်အစိုးရအဖွဲ့နဲ့အာဏာရပါတီမှဒီမိုကရေစီလူလားလူတွေများလေလေအသွင်ကူးပြောင်းမှုအခွင့်အလမ်းကောင်းလေလေဖြစ်ပါတယ်။ဒီနည်းနဲ့အသွင်ကူးပြောင်းရမှာတောင်ကိုရီးယား၊ပိုလန်၊တောင်အာဖရိကနဲ့ချက်နိုင်ငံဟာထင်ရှားပါတယ်။နေပြည်တော်အစိုးရအနေနဲ့ဒီမိုကရေစီကိုဘယ်လောက်လူလားတယ်ဆိုတာတိုင်းသူပြည်သားကိုဘယ်လောက်လွတ်လပ်ခွင့်ပေးတယ်ဆိုတာနဲ့တိုင်းတာနိုင်ပါတယ်။စီအုပ်စုဟာအကျင့်ဟောင်းကိုစွန့်လွတ်နိုင်ဖို့လိုအပ်ပါတယ်။
လွတ်လပ်မှုကိုအခွင့်အောင်းယူပြီးအတိုက်ခံဘက်ကပုံမူအားကောင်းအောင်ကြိုးပမ်းနိုင်ပါတယ်။ဒီမိုကရေစီနိုင်ငံတွေမှာအာဏာရအစိုးရရဲ့ဩဇာအရှိန်အဝါကိုကြားဖြတ်ရွေးကောက်ပွဲနဲ့တိုင်းတာလေးရှိပါတယ်။မြန်မာပြည်မှာတော့2010ပြည့်နှစ်ရွေးကောက်ပွဲမှာအဓိကအတိုက်ခံ NLD ပါတီမပါဝင်တဲ့အတွက်ကြားဖြတ်ရွေးကောက်ပွဲဟာအရေးကြီးတဲ့နိုင်ငံရေးဗရားတိုင်ဖြစ်လာပါတယ်။NLD အဖွဲ့ချုပ်အပြတ်အတန့်အနိုင်ရရှိသွားတာဟာလက်ရှိအစိုးရနဲ့အာဏာရပါတီကိုပြည်သူလူထုကဘလို့သဘောထားတယ်ဆိုတာကိုအတိအလင်းပြသလိုက်တာပဲဖြစ်ပါတယ်။အခြေခံဥပဒေရေးဆွဲတဲ့အမျိုးသားညီလာခံနဲ့2010ရွေးကောက်ပွဲကို NLD ပါတီကတပိတ်မှောက်ခဲ့တာမှုစိစက်ဆွေးနွေးညှိနှိုင်းမှုနဲ့အပေးအယူအလျှော့တင်းလုပ်မှုတွေပူးတွဲလုပ်ကံရေးမှာအဓိကဖြစ်လာပါတယ်
။အစိုးရဘက်မှရောအတိုက်ခံဘက်မှရောမရေရာမသေးကြတာတွေရှိနေပြီမဲ့သူစားပြီးစစ်စစ်ဆွေးနွေးကြရပါတယ်။ဒါကြောင့်သဘောတူချက်အမျိုးမျိုးရှိနိုင်ပါတယ်။အခြေခံဥပဒေအယူအဆမှာအစိုးရနဲ့ NLD ခံယူချက်ချင်းကွဲပြားခြားနားကြပါတယ်။1935အခြေခံဥပဒေကိုအင်္ဂလိပ်ကိုလိုနီအစိုးရကရေးပြီး1984နဲ့2008အခြေခံဥပဒေကိုဗမာစစ်အာဏာရှင်ကရေးဆွဲတာမှုအခြေခံချင်းတူကြပါတယ်။ခြားနားချက်က1935အခြေခံဥပဒေမှာဥပဒေပြုလွှတ်တော်နှစ်ခုရှိတဲ့အနေနဲ့အသက်စီးနေလွတ်တော်မှလာအစိုးရခန့်ကိုယ်စားလှယ်50ရာခိုင်နှုန်းပါဝင်ပြီးအောက်လွတ်တော်ကိုယ်စားလှယ်အလုံးကိုရွေးကောက်တင်မြှောက်ထားတာဖြစ်ပါတယ်။ဒါကြောင့်ပြည်သူကိုကိုစားပြုတယ်လို့နေပြည်တော်မှာပြောဆိုနေကြပြီးမဲ့ပြည်ထောင်စုလွတ်တော်ဖွဲ့စည်းပုံဟာကိုလိုနီကစ်ပုံစံမျိုးဖြစ်နေတာတွေ့ရပါတယ်။ကိုကျိုးစည်းဝါထိခိုက်ပေလို့ယူဆရင်ဗမာစစ်အုပ်စုဟာပြုပြင်ပြောင်းလဲမှုကိုစတင်တဲ့အစဉ်အလာရှိပါတယ်။နိုင်ငံရေးဘူဝါဒသဘောတရားကိုအခြေမခံမဲ့ဂျူပုတ်ကိုနဲ့ကိုရိုးစည်းပွားပုံမှာအခြေခံတဲ့ဓလေ့ကြောင့်ဒီမိုကရေစီအသွင်ကူးပြောင်းရံပါမပြီးမပြင်းအမဝင်ခွင့်မချဟိုမရောက်ဒီမရောက်ဖြစ်နေတဲ့နိုင်ငံတွေရှိနေတာတွေ့နိုင်ပါလေခင်ဗျာ။